အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့မြန်မာနိုင်ငံခင်းစဉ်အတွင်းမှာမြန်မာနိုင်ငံကရခိုင်ပြည်နယ်လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကူအညီပေးနိုင်လဲဆိုတာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနတာဝန်ရှိသူတို့ကတောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်ဒီကိစ္စမှာအိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံကိုကူညီနိုင်တဲ့နည်းလမ်းတွေရှိတယ်လို့အိန္ဒိယမှာနှစ်တော်ကြာအခြေဆိုင်နေထိုင်ခဲ့ဘူးတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတဦးကလည်းသုံးသပ်ပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါရှင်
။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတရုတ်နိုင်ငံကအင်ရှင်ပြည်လက်ခံကျင်းပတဲ့ BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုတက်ပြီးတဲ့နောက်ရှေ့သတင်းပတ်အင်ကာစက်တင်ဘာလ9ရက်နေ့နေပြည်တော်ကိုရောက်လာမှာပါ။နှစ်ရက်ကြာအခုခီးစဉ်တွင်နိုင်ငံတော်တမင်ကပုဂ္ဂိုလ်နဲ့နိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်အပါအဝင်မြန်မာဆွေးနွေးပွဲတည်တံကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီလိုဆွေးနွေးကြတွေမှာရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေကိုကံကြွယ်ဖြေရှင်းတဲ့နေရာမှာအိန္ဒိယဘက်ကဘယ်လိုကူညီပံ့ပိုးနိုင်လဲဆိုတာကိုဆွေးနွေးဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနအကြီးအကဲတာဝန်ရှိသူတို့ဖြစ်တဲ့ဆရီပရိယာရင်္ဂနာတန်ကသတင်းတော့တွေကိုပြောတာပါ။အိန္ဒိယအနေနဲ့ဘာလို့ကူညီလို့ဆောင်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးအိန္ဒိယမှာနှစ်ပေါင်းများစွာခြေဆက်ပြီးတော့မြန်မာဒီမိုကရေစီရေလှုပ်ရှားလှုပ်ဆောင်ခဲ့သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်ကျွန်တော်နှစ်ချက်မြင်ပါတယ်ပရမတ်တစ်ချက်ကတော့ဟိုအရင်ကလှုပ်ပြီးသားဖြစ်တဲ့ဒီတော်လိုင်းရဲ့သတင်းအချက်လက်တီကိုဖလဲတဲ့အဆင့်ကိုအိန္ဒိယဘက်ကလှုပ်ပြီးနိုင်ခဲ့လို့ယူဆပါတယ်ဒုတိယတစ်ချက်ကတော့တန်တမာရေးပေါ့နိုင်ငံတကာမှာမနိုင်ငံအခုဖြစ်ဖြစ်ဒီပေါ်မှာပြည်တည်ရှုတ်ချမှုတွေတချို့ရတယ်ဆိုတော့တစ်ဖက်တပြည်တည်ရှုတ်ချမှုတွေရှိနေတဲ့ပေါ်မှာအိန္ဒိယဟာအမှန်ငါအစိုးရနဲ့တပါးလေလိုက်ပြီးတော့တန်တမာရေးရဆောင်ရနိုင်တယ်လို့ကျွန်တော်ထင်မြင်ပါတယ်ခင
်ဗျ။ဒီခါဒီနေမှာဖြစ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအိန္ဒိယကပြစ်တင်ရှုတ်ချထားပါတယ်။တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်ကလည်းဘင်္ဂလားဒေ့ရှ်နဲ့ဇာတ်ရှောင်းနဲ့တရုတ်နဲ့နယ်စပ်မြန်မာနိုင်ငံရှိနောက်ပိုင်းဒေသတွေမှာလက်နက်ကင်ပုံကံမှုတွေကိုတိုက်ခိုက်တာမှာထောက်လိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါသေးတယ်။ဒါကြိမ်ဒီနောက်ပိုင်းကဖြစ်ရတဲ့နယ်ဆက်ဆက်ပြီးနိုင်ငံအများပြားပေါ်မှာတယောက်မှုရှိတယ်လို့ဆရီပရိယာရင်္ဂနာတန်ကပြောပေမဲ့အဆုံးတစ်နေ့မှာတော့အဲ့ဒီအခြေအနေကိုမြန်မာဆွေရကကံကြွယ်ဖြေရှင်းရမှာပဲဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေထွက်ပြေးသွားတဲ့ဒုက္ခသည်၄000လောက်ရှိနေပြီးအဲ့ဒီဒုက္ခသည်တွေကိုပြန်ပို့မယ်လို့ပြီးခဲ့တဲ့လအတွင်းအိန္ဒိယကကြေညာခဲ့ပါသေးတယ်။အဲ့ဒီဒုက္ခသည်တွေပြန်ပို့မယ်ကိစ္စကိုနိုင်ငံကလိုက်နာလှုပ်ဆောင်ရမယ့်တာဝန်တွေအတိုင်းလုပ်တင်တယ်လို့ဆိုပြီးအိန္ဒိယအနေနဲ့ပြန်ပြီးစဉ်းစားသုံးသပ်ပြီးဖို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့နဲ့နိုင်ငံတကာလူမျိုးချမ်းသာ권အဖွဲ့အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကအိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။ဒါပေမဲ့လည်းတရားမဝင်ရှေ့ပြောင်းဝင်ရောက်မှုဆိုင်ရာစိုးရိမ်ချက်တွေရှိတာနဲ့အိန္ဒိယဥပဒေပေါ်မှာအခြေခံပြီးတော့ကာလရှည်ကြာကန်ဆွဲလာတဲ့ခိုင်မာတဲ့လူထုလူမျိုးတွေရှိသားပြီးသားဖြစ်တာကြောင့်အဲ့ဒီအတိုင်းဆက်ပြီးလိုက်နာလှုပ်ဆောင်သွားမှာဖြစ်ပြီးဘယ်လိုအပြောင်းအလဲမျိုးမှရှိမှာမဟုတ်ဘူးလို့မစ္စရန္ဒနာတန်ကပြောပါတယ်။အိန္ဒိယနိုင်ငံဟာတခြားနိုင်ငံကလာနေသူတွေပေါ်လူသားချင်းစာနာတဲ့စိတ်ဓာတ်အခြေခံအပြည့်ရှိပါတယ်လို့ဒေါက်တာတင့်ဆွေကပြောပါတယ
်။ပင်နိုင်ငံကလာလာသူကဒုက္ခသည်ဒီအပေါ်မှာအဲသူကဟိုစာနာထောက်ထားမှုနဲ့အများကြီးရှိပါတယ်။ပင်နိုင်ငံကလာလာဖြစ်ပါတယ်။အဲ့တော့သူတို့ရဲ့လုံခြုံရေးအတွက်ဒါလေးရင်အဲလူမျိုးစုတွေအဲ community တွေကိုစုပြီးတော့သူကတောက်ထောက်ကြည့်တဲ့အဆင့်သာရှိပြီးတော့အာဒုက္ခသည်တွေအပေါ်မှာတော့ပေပါလာကိုကိုကိုကိုယ်ပြည်နိုင်ငံကလာလာသူကတော့ဟိုစာနာထောက်ထားမှုနဲ့ကြီးတဲ့အတွက်ဟိုဆိုရင်ကြာဒီတော့မရှိဘူးခင
်ဗျအိန္ဒိယနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကဖျက်ပြေးသွားတယ်လို့ဆိုသူတွေကိုအိန္ဒိယကိုယ်တိုင်ကဒုက္ခသည်ဖြစ်တရားဝင်အတိအမှန်ပြုမထားပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးယူရီစီယာရဲ့အိန္ဒိယနိုင်ငံဆိုင်ရာယုံကအကူအညီပေးဖို့ကိုတော့ခွင့်ပြုထားတာပါအိန္ဒိယနိုင်ငံဟာ1950ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ထိုးမထားသလိုဒုက္ခသည်များရဲ့အစဉ်တန်းနဲ့ဆက်ဆက်သောစီကံသတ်မှတ်ချက်များဆိုင်ရာ1969ခုနှစ်သဘောတူစာချုပ်ကိုလည်းလက်မှတ်ထိုးမထားပါဘူး။ဝန်ကြီးချုပ်မိုဒီရဲ့အခုခီးစဉ်အတွင်းမှာတော့မလျင်တန်တင့်ပုဂံဖျားတွေသူပြင်ထင်းထင်းရင်းဆိုင်ရာနားလည်မှုစာချုပ်တော်တရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါ။